န် VOA ခုလိုအချိန်ပေးပြီးတော့အင်တာဗျူးဖြေတဲ့အတွက်ကျေးဇူးတင်ပါတယ်ဆရာ
။ဟုတ်ကဲ့ပါရှင်။ကျွန်မလည်း VOA ကျေးဇူးတင်ပါတယ်
။ဒေါက်တာသက်ခံရဒီဗန်များနဲ့ငွေရေးကြေးဆိုင်ရာဖွံ့ဖြိုးမှုကော်မတီရဲ့ကော်မတီဝင်တယောက်လည်းဖြစ်ပါတယ်။ဆိုတော့ပထမဆုံးမေးချင်တာကတော့ဒီမြန်မာနိုင်ငံရဲ့စီးပွားရေးတိုးတက်ဖို့ပေါ့နော်။အထူးသဖြင့်တော့ဒီအသေးစားနဲ့အလတ်စားစီးပွားရေးတိုးတက်ဖို့အတွက်ကိုဒီဗန်လုပ်ငန်းတွေဘက်ကနေပြီးတော့ဘယ်လောက်ထိပံ့ပိုးကူညီမှုပေးနိုင်ပြီလို့ပြောလို့ရပါလဲရှင
်။ကျွန်မတို့ကတော့တဖြည်းဖြည်းစနေရပေါ့နော်။နော်အဓိကကတော့ကျမတို့ကော်မတီလုပ်ငန်းကိုကျမပြောရင်လေအဲကော်မတီဆိုတာကတော့ကျမလွှတ်တော်ကော်မတီဖြစ်တဲ့အတွက်နေဗန်များနဲ့ငွေရေးကြေးနဲ့ဆိုင်တဲ့ဥပဒေတွေကျမတို့ကြည့်ရတယ်ပေါ့အဲ့မှာဥပဒေ18ခုရှိပါတယ်ရှင်ခက်လေးကကရှိတဲ့ဥပဒေ18ခုကိုကျမတို့အပြတ်မြန်လန်လန်ကြည့်တယ်ပေါ့နော်အဓိကကမ္ဘာပိုင်ရဲ့အကြံဉာဏ်ပေးချက်ပေါ့နော်အကြံဉာဏ်ပေးချက်အရာဆိုလို့ရှိရင်ဒီနိုင်ငံတော်ပိုင်ဗန်တွေကပြုပြင်ပြောင်းလဲဖို့လိုနေပြီဒါပေမဲ့ဟို၄ခုရှိပါတယ်ရှင်နိုင်ငံတော်ပိုင်ဗန်ဒါပေမဲ့ဒီအရေးကြီးဆုံးနဲ့နောက်တစ်ခုချင်းစီပဲပြောင်းလို့ရမယ်ဆိုတော့ပြောင်းတဲ့နယ်ပေါ့နော်အဲကြတော့အရေးကြီးဆုံးဖြစ်တဲ့ကျွန်တော်တို့မြန်မာလေယာဖွံ့ဖြိုးရေးဥပဒေကိုဟိုကြည့်နေကြတယ်ပေါ့နော်ကြည်ပြီးဝန်ကြီးဌာနလည်းအသစ်ဆွဲနေတယ်နောက်တစ်ခုက micro finance law လည်းရှိတယ်ပေါ့နော်ဒီအသေးစားငွေချေးဥပဒေတွေရှိတယ်အဲဥပဒေတွေအရာကျွန်တော်တို့ကအခု micro finance institution တွေပေါ်လာတယ်ရှင်ပေါ်လာတဲ့အခါကျတော့အဲပေါ်တဲ့အချိန်မှာကျွန်တော်တို့ဟိုပေါ့နော်နိုင်ငံတကာပေါ့ NGO လိုမျိုးလာတာလည်းရှိတယ်အဲပြီးလို့ရှိရင်ပြည်တွင်းကလုပ်ငန်းရှင်တွေလည်းပေါ်လာတယ်ပေါ့နော်အဲ့လိုပေါ်လာတဲ့အတွက်ကိုကျွန်တော်တို့အသေးစားအလားစားလို့တောင်ပြောလို့မရအောင်ထင်တယ်နော်အသေးစားစီးပွားရေးလုပ်ငန်းတွေကိုချီးတာပေါ့နော်အရင်တော့ဗန်တွေကတော့စီးပွားရေးလုပ်ငန်းတွေကချီးလို့ရတယ်အပေါင်ပေးနိုင်ရင်ချီးလို့ရတယ်ဒါပေမဲ့ဒီအပေါင်မပေးနိုင်မဲနဲ့ဒီလိုအသေးစားလုပ်ငန်းတွေကလည်းအခုငွေချီးလို့ရသွားပြီဆိုတော့ဒါတိုးတက်မှုတစ်ခုတော့ဖြစ်တယ်ပေါ့နော်ဒါပေမဲ့ကျွန်တော်တို့အများကြီးလုပ်ရအောင်ပါရှင
်ခုနကဒီငွေချီးတဲ့အကြောင်းပြောလို့တစ်ဆက်တည်းမေးချင်တာဒီဘာမနိုင်ငံမှာဒီစီးပွားရေးလှုပ်ရှင်နေပေါ့အထူးသဖြင့်တော့ဒီစီးပွားရေးဆားလှုပ်ရှင်နေသူတွေအနေနဲ့ကငွေချီးဖို့ဗန်နေရနေငွေချီးဖို့တိတ်ခတ်ခဲ့တဲ့အကြောင်းရင်းကတော့အပေါင်ပေးနိုင်တဲ့များသောအဖြစ်ဒီအိမ်ချမ်းမြေသူတို့ပြရမယ်နောက်ပြီးတော့အတိုးနှုံးနေများတယ်ပြီးတော့တစ်နှစ်တွင်းမှာပြန်ဆက်ရမယ်ဆိုတာမျိုးဖြစ်တဲ့အခါကျတော့တကယ်တမ်းစီးပွားရေးဆားလှုပ်တဲ့လူတွေအနေနဲ့ကဒီတစ်နှစ်တွင်းမှာဒီချင်းငွေကိုပြန်ပေးနိုင်အောင်လို့လဲပတ်ဖို့ဆိုတာအင်မတန်ခက်ခဲပါတယ
်အဲ့
တော့သူတို့ကဒီဗန်နာရေးဆိုင်ရာပြုပြင်ပြောင်းလဲမှုတွေဗန်နာရေးစနစ်ကိုပြောင်းလဲဖို့လိုတယ်ဆိုပြီးတော့လည်းတောင်းဆိုမှုတွေရှိတယ်ဆိုတော့အဲ့ဒါနဲ့ပတ်သက်ပြီးတော့လွှတ်တော်ထဲမှာဗားရီကြိုးပမ်းမှုတွေရှိပါလဲရှင
့်ကျွန်တော်တို့အဓိကကျွန်တော်တို့မြန်မာနိုင်ငံခုနပြောတာပေါ့နော်ကျွန်တော်တို့မြန်မာနိုင်ငံကဟိုစိုက်ပျိုးရေးကိုအဓိကထားတဲ့နိုင်ငံဖြစ်တယ်ပေါ့နော်ဟို80ရာခိုင်နှုန်းလောက်ကကြီးလက်မှနေတယ်နော်စိုက်ပျိုးရေးမွေးမြူရေးလုပ်ကြတယ်ပေါ့နော်အဲ့ဒါကြောင့်မလို့ဒီမြန်မာလေယာဖွံ့ဖြိုးရေးဘဏ်ပေါ့နော်မြန်မာလေယာဖွံ့ဖြိုးရေးဘဏ်မှားနေတာလေးတွေရှိတယ်ပေါ့နော်အဲသူကဘလို့ဖြစ်လဲဆိုရင်အမှန်မှတော့နိုင်ငံတော်ပိုင်ဘဏ်ဆိုလို့ရှိရင်ကျွန်တော်တို့ကစီမံငွေနဲ့ဘဏ္ဍာရေးဝန်ကြီးဌာနကနေပြီးပြည်ထောင်စုအစိုးရကိုစားပေါ့နော်နိုင်ငံတော်ရဲ့ကိုစားဟိုဘဏ်ရဲ့ဟိုအုံနာပေါ့နော်ဒီပိုင်ရှင်လိုမျိုးတဘောသူကလောက်ရမှာပေါ့လောက်ရမဲ့အစားကိုဟိုအရင်အစိုးရအထိကိုကျမတို့ကဒီစိုက်ပျိုးရေးနဲ့မွေးမြူရေးစိုက်ပျိုးရေးဝန်ကြီးဌာနအောက်မှာပဲဆယ်မြောင်းဝန်ကြီးဌာနအောက်မှာပဲရှိပြီးတော့မှဒီဝန်ကြီးဌာနရဲ့ policy လုံးတွေပေါ့ဒီမူဝါဒအရချပေးတဲ့ချင်းငွေတွေကိုအမတော်ကြီးလိုမျိုးတွေကိုဟိုကျမတို့ကပေးနေတယ်ပေါ့နော်ပေးနေတဲ့အချိန်မှာလည်းကျမတို့ကငွေအရင်းကြီးအကန့်အသတ်ရှိတယ်အကန့်အသတ်ရှိတဲ့အခါကျတော့ဟိုတူဦးဟိုလယ်သမားတူဦးကိုဆယ်ဧကပဲချီးပေးတယ်ဆယ်ဧကထက်ပိုတဲ့လူကလည်းဆယ်ဧကစာပဲရတယ်ပေါ့နော်စသဖြင့်အဲ့လိုမျိုးလေးတွေပြီးလို့ရှိရင်ရာသီအလိုက်ချီးတာဖြစ်တဲ့အခါကျတော့နော်လက်တောင်းသူလယ်သမားတွေကငွေဟိုပေါ့တီးနံပေါ်တဲ့အချိန်မှာသူတို့ကငွေကိုပြန်ဆရတော့မယ်ဆိုတဲ့အခါကျတော့တီးနံဈေးမတက်ခင်မှာရောင်းထုတ်လိုက်ရတာမျိုးပေါ့နော်အဲ့လိုမျိုးလေးတွေနဲ့ဒီတောင်းသူလယ်သမားတွေအတွက်စိုက်ပျိုးရေးခန္ဓာကလူတွေအတွက်ကိုဒီဟိုပေါ့အချိုးပြူတာနဲတယ်ပေါ့အတိုးအားဖြင့်တော့နဲတယ်ဒါပေမဲ့အချိုးပြူတာနဲတယ်ပေါ့နော်အခုကျတော့ဥပဒေတစ်ခုလုံးမှပြင်ရတာပါရှင်ပြင်ရတော့ကျမတို့ကတော့ဒီ fundamental ပေါ့ဒီအခြေခံအချက်လက်တွေဥပဒေကိုပြင်လိုက်လို့ရှိရင်ဒီ operate လုပ်ရတာကောင်းသွားမယ်ပေါ့နော်ပြီးလို့ရှိရင်နိုင်ငံတကာကဘန်လို့နိုင်ငံတကာဥမာ chaika တို့လိုမျိုးပေါ့နော်နိုင်ငံတကာဖွံ့ဖြိုးရေး agency တွေနဲ့လည်းပူးပေါင်းပြီးဆောင်ရွက်လို့ရတယ်နောက် two step လုံးနေလုပ်လို့ရတယ်လို့အဲ့လိုမျိုးအဲ့ဒီကျမတို့စပြီးတော့မှလေဒီဥပဒေကစပြီးခွင့်ပြုပြီပေါ့ပြီးလို့ရှိရင်ခုနကပြောသလိုတနစ်ဆိုတဲ့ဟာစားကိုလေတနစ်ဆိုတဲ့လုံးအစားကိုဟိုကျမတို့ကဒီနှစ်စင်ချင်းငွေဆိုတာတနစ်ချင်းငွေပြီးလို့ရှိရင်နှစ်တိုးဆိုတာ၄နှစ်ထိပေါ့နော်ပြီးလို့ရှိရင်နှစ်ရှည်ချင်းငွေဆိုတော့ဟိုဒီအနှစ်20လောက်ထိချီးတယ်ဆိုတော့ကျမတို့ကျွန်းဆိုင်တာလိုမျိုးဟာစားပေါ့နော်အနှစ်20မှဟိုဒီငွေပေါ်မဲ့ကိစ္စတွေပေါ့နော်ကျွန်းဆိုင်တာလိုမျိုးနောက်ဟို rubber လိုမျိုးဒီဆက်မှုတင်းနံဆိုင်တာပေါ့နော်ပြီးလို့ရှိရင်ကော်ဖီတို့လိုတရက်တရက်တို့လိုပေါ့နော်စသဖြင့်ဒါတွေကိုစိုက်ဖို့လဲ ဟိုပါပါသွားတယ်ပေါ့မွေးမြူရေးအတွက်လည်းပါသွားတယ်ဆိုတော့ဒီ site ပြောရင်းနဲ့ပတ်သက်လို့မွေးမြူရေးနဲ့ပတ်သက်လို့ supply chain ကြီးတစ်ခုလုံးကိုငွေချီးပေးဖို
့ဟို
ပံ့ပိုးပေးနိုင်တဲ့ဟာလုပ်နေပေါ့
အခုမြန်မာနိုင်ငံမှာစီစီးပွားရေးလုပ်နေတဲ့သူတွေတော်တော်များများနဲ့ပြောရင်လက်ရှိမြန်မာနိုင်ငံစီးပွားရေးကတက်နေတယ်လို့ပြောပါရဲဆို
တော့
စီးပွားရေးပညာရှင်တယောက်လည်းဖြစ်တဲ့ဒေါက်တာသက်ခိုင်အနေနဲ့ပေါ့နော်ဒီတက်နေတဲ့စီးပွားရေးကနေရှေ့ကိုထိုးဖောက်ပြီးတော့သွားနိုင်ဖို့အတွက်ကအဓိကချက်ချင်းလှုပ်ဖို့လိုအပ်နေတာဘာလို့ပြောနိုင်မှာလဲရှေ့
ချက်ချင်းလှုပ်တဲ့နာဘာလဲဆိုရင်ကျွန်တော်တို့ public procurement reform လုပ်တဲ့နေဟိုအရှိဆိုးရရဲ့အားနည်းချက်လို့ပြောလို့ရှိရင်စီးပွားရေးဖွံ့ဖြိုးတိုးတက်အောင်လုပ်နိုင်ခဲ့တယ်ဒါပေမဲ့အကျင့်ပြည့်ချစားမှုကိုမထိန်းနိုင်ခဲ့ဘူးပေါ့နော်ဆိုတဲ့အခါကျတော့အကျင့်ပြည့်ချစားမှုကိုထိန်းဖို့ဆိုရင်ဒီလိုမျိုးဟိုနိုင်ငံတော်ရဲ့စီမံကိန်းကြီးတွေကိုလုပ်တဲ့အချိန်မှာဒီ public procurement reform လုပ်မှသာလျှင်ဒါလည်းကျမတို့ကဒီဟာကိုထိန်းနိုင်မယ်။ဘော်လုံးပွဲဥပမာနဲ့ပဲပြောမယ်နော်။တကယ်တမ်းကျသူတို့တွေကဒါလေ့ကျင့်ပြီးသားအားကစားသမားတွေဖြစ်တယ်။ဒါပေမဲ့အရှိတိုင်လူကြီးကရော့တိရော့ရဲ့ထိန်းချောင်းခဲ့တဲ့အချိန်မှာသူတို့လည်းစီကန်းဖောက်ပြီးကစားခဲ့တယ်ပေါ့။ဒါပေမဲ့သူတို့ကအစင်သင်းဖြစ်နေတာ။အဲဘော်လုံးသမားစကားနဲ့ပြောရင်ဒီနောက်လူကလည်းလူသစ်တန်းကလည်းမတက်သေးတဲ့အချိန်မှာလူသစ်ကလည်းမတက်သေးဘူးလူဟောင်းကိုလည်းမတော်ဘူးဆိုတော့အခြေအနေမျိုးမှာအခုကျမတို့ကရောက်နေရပေါ့နော်ရောက်နေတဲ့အခါကျတော့ကျမတို့ကဒီအခုဒိုင်လူကြီးကပြောင်းသွားပြီနော်ဒိုင်လူကြီးပြောင်းပြီးတော့ဒိုင်လူကြီးကနေစီးနဲ့ကန်းနဲ့ချက်ချက်မမကစားရင်ခုနလေ့ကျင့်ပြီးသားအကစားသမားတွေကစီးကန်းနဲ့ပြောင်းပြီးကစားလိုက်လို့ရှင်ဒါတွေကတိုင်းပြည်အတွက်တိတ်ကိုအကျိုးရှိတဲ့စီးပွားရေးအင်အားစုတွေဖြစ်မှာပေါ့နော်အဲ့ဒါကြောင့်မလို့ကျမဘာအဓိကလုပ်ရမှာလဲဆိုလို့ရှင်ဒီ public procurement reform ကိုလုပ်ရမယ်လုပ်ပြီးရင်တကယ်ကိုတမကြကြတကယ် ethical conduct နဲ့ပေါ့နော်တေချာလုပ်ပြီးလို့ရှင်တေချာလုပ်ပြီးလို့ရှိရင်ဟိုပုဂ္ဂလိကခန္ဓာလည်းဖွံ့ဖြိုးတိုးတက်တယ်အလုတ်ကန်ခွင့်လန်းလည်းရှိတယ်ပြီးနိုင်ငံမှာအစိုးရကနေပြီးတော့မှပြည်သူကိုဖြည့်ဆည်းပေးရမယ်ဒီ infrastructure တွေလည်းတိုးတက်တယ်အဲ့လိုမျိုးလုပ်ရမယ်အခြေအနေလို့ကျွန်မထင်တယ်ရှင
်အဲ့တော့အဲ့လိုကိုခုနဟိုအကြံပြုခဲ့တဲ့လိုမျိုးဖြစ်ဖို့တကယ်တော့လက်တွေ့ဖြစ်ဖို့အတွက်ကကြတော့ဘလို့အခက်အခဲတွေရှိနေလဲအဲ့လိုလက်တွေ့တကယ်အကောင့်ထဲပေါ်လာဖို့အတွက်ပေါ့ဘလောက်ထိအချိန်ပေးရမယ်လို့ထင်ပါလေ
ဆိုတော့ကျမတို့ကတော့လွတ်တော်မှာပြောရတာအကန့်အသတ်နဲ့ပြောရတာရှင်ကျမတို့ကလွတ်တော်ဆိုတာပြောပဲပြောရတာလေနောက်ပြောပဲပြောရတာကျမတို့ကိုယ်တိုင်ထလို့လို့မရဘူးဆိုတဲ့ခါကျတော့နောက်ပြောရတာတော့မှအချိန်ကန့်အသတ်နဲ့ပြောရတော့တခါလေကိုပြောချင်တာကိုအချိန်နည်းနည်းအတွင်းမှာပြောရတာပေါ့နော်အဲကျတော့ဘာလဲဆိုလို့ရှင်ဒီအစိုးရအနေနဲ့လွတ်တော်ကအတန်ကိုဘလောက်လေးလေးနက်နက်နားထောင်လဲပေါ့မဟုတ်သေးဘူးပြီးလို့ရှိရင်နားထောင်ပြီးလို့တကယ်လက်သင့်ခံတယ်ဆိုလို့ရှိရင်လေဒီအကောင့်ထဲဖော်ဖို့လို့အတွက်ဘလောက်ဟိုစိတ်အားထက်သန်လဲပေါ့နော်ဒါဘလောက်လက်သင့်ခံလဲပေါ့နော်အဲ့ဒါပေါ်လဲမူတည်တယ်တကယ်အကောင့်ထဲဖော်တာတော့အစိုးရဖြစ်တယ်ပေါ့နော
်ဆိုတော့ဒေါ်သက်ခါရဲ့ဒီအတွေ့အကြုံရဆိုလို့ရှိရင်အခုလိုမျိုးလွတ်တော်မှာခုနလိုအကြံပြုဆွေးနွေးချက်တွေကိုအစိုးရဘက်ကဘလောက်ထိအလေးနဲ့ထားပြီးတော့တုံ့ပြန်ခဲ့တာတွေ့ရလဲရှင့
်လက်တလို့တော့ကျွန်မမြင်တာတော့ကျွန်မတို့လွတ်တော်မှာလွတ်တော်ကတော့ဝန်ကြီးဌာနရဲ့အလိုလိုက်နေရတဲ့သဘောရှိတယ်ဆိုလို့ရှိရင်ဝန်ကြီးဌာနတွေကမလုပ်ပေးနိုင်သေးရင်လွတ်တော်ကလည်းနည်းနည်းစိတ်လျှော့ထားရတယ်ပေါ့နော်အဲ့လိုမျိုးသဘောတော့ဖြစ်နေတယ်ဆိုတော့ဟိုဒီမိုကရေစီအသက်ဝင်မှုကတော့အဲ့လိုတော့ဖြစ်နေတယ်တကယ်ဖြစ်တဲ့နာကိုလွတ်တော်ကအတင်းဖိပြီးတောင်းလို့ရတဲ့အချိန်မဟုတ်သေးဘူးဘာလို့ဆိုအစိုးရကပြန်ညှာနေရတဲ့သဘောပေါ့နော်အဲ့လိုမျိုးအချိန်လေးတော့ဖြစ်နေရှင်ဒါဘာပဲပြောတာနဲ့တကယ်အကောင့်ထဲဖော်တာဆိုအကောင့်ထဲဖော်တာအများအားပိုခက်တာပဲလေဆိုတော့ကျမတို့ကတော့ပြောကြတဲ့လူတွေပေါ့နော်ကျမတို့ပြောကြတဲ့လူတွေဆိုတော့အဲ့လိုမျိုးသဘောတော့ရှိတယ်နည်းနည်းလွတ်တော်ကနေဟိုလွတ်တော်ကနေပြီးတော့မှအစိုးရညှာနေတဲ့ဟိုကာလလို့ကျမယူဆတယ်ယူဆဒါပေမဲ့စိုးရင်ချက်ကဘာလဲဆိုရင်ဒါကအတိုင်းတာအချိန်အတိုင်းတာတစ်ခုပဲဖြစ်တဲ့နဲ့ဘာဖြစ်လို့ဆိုအစိုးရတကယ်ပြောင်းသွားတာဟုတ်တကယ်ပြောင်းသွားတော့လူသစ်တန်းတက်လာတဲ့အချိန်မှာသူတို့အချိန်ပေးရတာပေါ့နော်ဒါပေမဲ့ဟိုရေရှည်မှာအဲ့လိုဖြစ်သွားရင်တော့ဒီဒီမိုကရေစီအသက်ဝင်မှုကိုညှော့နေသွားပြီးလို့ရှင်ဒီ rubber stamp parliament ပေါ့နော်အဲ့လိုကြီးဖြစ်သွားမှလည်းကျမတို့ကစိုးရင်နဲ့ရှင်
အဲ့တော့အဲ့လိုမျိုးမဖြစ်အောင်လွှတ်တော်ကိုယ်စားလှယ်တွေဘက်ကပို့ပြီးတော့အားထုတ်ပြီးတော့တတိုက်တွန်းတွန်းနဲ့လှုပ်ဖို့တင့်တယ်လို့ပြောနိုင်ပါလား
ဟုတ်ပါတယ်ရှင်ကျမတို့ကတော့ဒါကိုဟိုပါပေါ့ကိုယုံကြည်တာကိုလှုပ်ရဲရမယ်လေယုံကြည်တာကိုကိုလှုပ်ရဲရမယ်ပြောရဲရမယ်ဒါပေမဲ့တော့လေဟိုကိုထင်တာကြီးလျှောက်ပြောတာမျိုးမဟုတ်ဘဲနဲ့ပညာရှင်စမ်းစမ်းဒါမှမဟုတ်တကယ်ဟိုပေါ့နော် evidence နဲ့ပေါ့နော်သက်သေသက္ကာယအထောက်ထားနဲ့တကယ်ဟိုဒီ statistics တွေ figure တွေဒါမှမဟုတ်အမြင်ပြမှာတကယ်ဖြစ်နေတာတွေကိုတော့ကျမတို့ကတော့ပြည်သူရဲ့အတန်ပေါ့နော်ကျမတို့ဟိုပြောဖို့လိုတယ်ရှင့်
Now the cool lady, Ludola, the NLD Soya, Gozale, Miazu Pide, Ludo Pide, Nabra Soya, NLD Soya Pinia Cajaro, the Soya Nepa, the Bidacu, Ludo Gozale, Taubiazin, Soya, Ludorema, Pomu Lille, Lusinri, Taubiague, a chinney or Sila share.
A little chinney or Sila, Dami, party, a chicken, a chicken or China, Nabono. So Lucia, Jamara Ubri Yaro, Ludo Ubri Ni, Lepania, Dami, party Remaro, party Remaro. ဒီကိုအစိုးရကိုပြောလို့မကြိုက်ဘူးဆိုတာလည်းဖြစ်ဖြစ်နိုင်တာပေါ့နော်အဲ့ဒါကလည်းဖြစ်နိုင်တယ်ဆိုတော့ကျမတို့ကလွတ်တော်ဟိုတကယ်တမ်းဆိုရင်တော့ဖြစ်တဲ့နာတော့လေကျမတို့ကဒီပါတီကဘယ်ပါတီကပဲလာလာပေါ့နော်ပါတီကလာကြတယ်ပါတီတစ်ခုမဟုတ်တစ်ခုကလာကြမယ်ဒါပေမဲ့ပြည်သူကရွေးကောက်တင်မြောက်ပြီးပြည်သူကိုယ်စားလှယ်ဖြစ်ပြီဆိုတဲ့အချိန်မှာပြည်သူကိုယ်စားပြုတဲ့အတောင်ကျမတို့က ပြီးပြီးခွင့်ပြုတဲ့နယ်ပေါ့နော်အဲ့ဒါကိုကျွန်မဘာလို့ခေါ်ပြောမလဲဆို loyal opposition ပေါ့နော် loyal opposition ဆိုကိုယ့်ပါတီကတက်တက်အစိုးရပဲဒါပေမဲ့ဒီအစိုးရလမ်းကြောင်းကြီးမပြောင်းသွားပြီးလမ်းကြောင်းကြီးလမ်းကြောင်းမှားသွားတာမျိုးမဖြစ်အောင်ကျွန်မတို့ကဘေးကနေဝိုင်းပြီးထိန်းချောင်း
จ่ําหมดเลยป่ะเนาะดีรอยัลออปโพซิชั่นสอถ้าก็ลักษณ์ลักษณ์เด่นเลยป่ะเนาะดาใบแม้เนาะจ๊ะมารัวดีโมคราซีเยเจ๋งแล้วเน่งดีเลยเนาะตัดตันแล้วหนุดีเลยขาจ้ะรอดาမျိုးเลียเนี่ยก็ရှိတယ်ရှင်ใจเช่ไม่ใจเช่หมดอะล่ะจ้ะมารัวจ๊ะมาตะคัดเลยပြောเลยโหใจเช่ไม่ใจเช่เนี่ยหมั่นเย็นมาเช่อ่ะไม่ถูกป่ะเนาะไม่ถูกกั่วติไม่ถูกไม่ถูกแล้วขาจ้ะรอดิหมั่นเมิ่แม่ใจเช่มาแล้วใจมาโหดาแม้โหไม
ဒီပါတီကိုလည်းတိုင်းပြည်နဲ့လူမျိုးတွေပဲလောက်ရမှာအဲ့ဒါကျမတို့တစ္ဆာရှိတယ်လို့ပြောရင်လည်းလေဘာလို့တစ္ဆာရှိရမှာလဲပေါ့နော်ဆိုလို့ရှိရင်ကျမတို့ပါတီမှာတော့တစ္ဆာရှိတယ်ဆိုတဲ့စကားကိုတိတ်ပြီးတော့မှတုံးတာကျမဘာလို့တစ္ဆာရှိရမှာလဲဆိုဒီတိုင်းပြည်နဲ့လူမျိုးပဲတစ္ဆာရှိရမှာ ကျမကတော့နောက်ဆုံးကြတော့နောက်ဒီပါတီကိုယ်တိုင်ကလည်းတိုင်းပြည်နဲ့လူမျိုးအတွက်ပဲလုပ်ရမှာအဲ့ဒါကျမတို့ကတော့အမြင်ရှင်းရမှာပေါ့နော်ကိုယ်စားလှယ်တယောက်ချင်းစီကကိုယ်ဆုံးဖြတ်ပြီးဝင်လာပြီးဝင်လာပြီးလို့ရှိရင်တစ္ဆာရှိတယ်ဆိုတာကိုကိုကိုယ်လည်းတစ္ဆာရှိရမှာကိုဘားကြောင့်ဝင်တာလဲနောက်တိုင်းပြည်နဲ့လူမျိုးအတွက်အလုပ်လုပ်ချင်လို့ဝင်တာဆိုလို့ရှိရင်နောက်ဆုံးတစ္ဆာရှိရမ
ော်ကိုယ်စားလှယ်တယောက်ပေါ့လေဆိုတော့အဲ့လိုမျိုးလွတ်တော်ကိုယ်စားလှယ်ရောလွတ်တော်ရဲ့ပါအများကြီးရှိရလားရှင
်အခုကတော့ဒီလိုပေါ့နော်ဟိုကျမကတော့တော်တော်ပြောတဲ့အထက်မှာပါတာပေါ့နော်တော်တော်များများတော့မပြောကြအောင်လို့ကျမမြင်တယ်ဒါပေမဲ့သူတို့ကမပြောပေမဲ့ဟိုမသိဘူးလားဆိုတော့သိတော့သိနေတယ်သိတဲ့လူတွေလည်းအများကြီးရှိပါလေရှင်ဒါပေမဲ့မပြောကြသေးဘူးပေါ့နော်
ဆိုမေးချင်တာတော့အဲ့လောက်ပါပဲအဲ့လောက်ဖြည့်ပေးတာလည်းအများကြီးကျေးဇူးတင်ပါတယ်